1962 ခုနှစ်ဇူလိုင်လ 9ရက်နေ့ကရန်ကုန်တက္ကသိုလ်ဝင်းအတွင်းစံရပြနေကြတဲ့ကျောင်းသားတွေကိုအာနာသိမ့်စစ်အစိုးရကပြစ်ခတ်ချေမှုန်းလို့ကျောင်းသားအမြောက်များတည်ဆုံးခဲ့ရမှုအတွေ့အမှတ်တရအခမ်းအနားကိုရန်ကုန်မြို့တကုံတက္ကသိုလ်ဘွဲ့နှင်းသမင်ခန့်မှန်မှာတောက်ကြနေမနေ့ကကျင်းပခဲ့ပါတယ်ခင်ဗျာတက္ကသိုလ်၃ခုပေါင်းပြီးကျင်းပတဲ့အဲ့ဒီအခမ်းအနားမှာပြဇာတ်ဟောပြောပွဲကဗျာနဲ့ဓာတ်ပုံပြပွဲတွေပါဝင်တယ်လို့တ
တို့ကတော့ရန်ကုန်စီးပွားရေးတက်ကတွေကိုကျွန်တော်တက်ကုန်တက်ကတွေပေါ့ဒီသုံးခုပေါင်းပြီးတော့ကျွန်တော်တို့လုပ်ဖြစ်ပါတယ်ကေဆက်ဆက်ကျွန်တော်တမိုင်းရဲ့ကြားဆက်ကိုကျွန်တော်တို့ကပ်ပြပါတယ်အဲနောက်ပြီးတော့သကားဝိုင်းရှင်းလေးပွဲပေါ့အဲ့ဒီမှာကဥကုတ်ကိုကြီးပါတယ်အဲမတ္တိယာအဆန်းကြောင်ပါတယ်ပေါ့နောက်ကပြာယူပွဲပါတယ်ပြီးတော့တပုံပြပွဲပေါ့တပုံပြပွဲကတော့ဒီဟိုကျွန်တော်60နှစ်မှာရှိတဲ့ဒီဘုံဝဲခံရတဲ့အပြည့်အစည်းတွေဒီစတားတွေဝင်ပြတဲ့ဟာတွေပေါ့အဲအဲ့ဒီပုံတွေကိုကျွန်တော်တပုံပြပွဲလုပ်ဖြစ်ပါတယ်ဟုတ်ပြတ်ကကျွန်တော်ဒီ1920ပေါ့ပထမကျောင်းမတပိတ်ကနေပြီးတော့1962သမဂ္ဂအဆောင်ကိုဖြိုခွဲခံရတဲ့အထိပေါ့ဒီကျောင်းသားလှုပ်ရှားမှုတွေအဲကျွန်တော်တို့ပါပါတယ
်မိမိတို့တက္ကသိုလ်ကျောင်းသားတွေအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လွတ်လပ်မှုအတွက်မြန်မာကျောင်းသားတွေခေတ်အဆက်ဆက်ပါဝင်လှုပ်ရှားခဲ့ပုံကိုသိရှိဖို့လိုပါတယ်လို့လည်းကိုမင်းဟန်ထက်ကပြောပါတယ
်ဒီဘက်ကလူငယ်တွေကအဲကျွန်တော်ကသမိုင်းကိုအလိန်ခံရတယ်များတယ်ဗျအလိန်ခံထားရတယ်ပေါ့ပြည်သူတွေပေါ်မှာပြည်မှုတွေကျူးလွန်နေတဲ့သူတွေကထားခင်ရေးတဖွဲဒီဘုံကြောင့်ဆန်းတဲ့ကိုတဒဲနဲ့ထားပြီးနေနေကြတဲ့အခြေအနေမျိုးတွေရှိတယ်ပေါ့။အဲအဲ့လိုဟာတွေကိုကျွန်တော်တို့ကဒီကျောင်းသားတွေကိုသိစေချင်တယ်။အကျဉ်းတို့အစိတ်သမိုင်းမှာဒီလိုတွေရှိခဲ့တယ်။ကျွန်တော်တို့ရဲ့ကျောင်းသားတွေပေါ်မှာပြည်သူတွေပေါ်မှာဒီသူတို့တွေကဒီလိုမျိုးကျူးလွန်ခဲ့ကြပါလေဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ကသူတို့ကိုပြောပြချင်တယ်။နောက်တစ်ချက်ကတော့သူတို့ကျူးလွန်ခဲ့ကြတဲ့အဖြစ်တွေအတွက်သူတို့ဟာအခုချိန်ကြီးဝန်ခံခြင်းနောက်တစ်ခုကအဲတရားဝင်ဝင်ချတောင်းပန်ခြင်းမရှိသေးပါဘူး။ကျွန်တော်တက္ကသိုလ်အတွင်းမှာ၄လမီတလောက်ကတော့တော်တော်များများပေါ့အများစုကဒါကိုမသိကြဘူးဒီသမဂ္ဂအဆောက်အအုံဆိုတာကဘယ်ထင်ကနေရှိခဲ့ပြီးတော့ဘလို့ရှိခဲ့လဲဆိုတာတော့မှသူတို့ဟိုမသိကြတော့ဘူးပေါ့ဒါသူတို့အလွန်ဆုံးသိရင်တော့မှဒီဟို၈လေးလုံးလောက်ကိုပဲသူတို့ကလေဖမ်းတမန်းလောက်ပဲတီးရောတဲ့အခြေအနေမျိုးမှာရှိပါတယ
်မနေ့ကကျင်းပတဲ့ဇူလိုင်9ရက်အမှတ်တရအခမ်းအနားကိုကျောင်းသား200ခန့်တက်ရောက်ခဲ့တယ်လို့ဆိုပါတယ်မနေ့ဖန်ဇူလိုင်9ရက်နေ့မှာရန်ကုန်မြို့ပြည်လမ်းပေါ်ရှိစိုက်ပျိုးရေးမှတ်တမ်းကနေတရားနီအထိလမ်းလျှောက်ဆန္ဒပြကြဖို့နှိုးဆော်နေတဲ့ကြေညာချက်တခုလဲပေါ်ထွက်နေပါတယ်ခင်ဗျာအဲ့ဒီချစ်တဲ့ပွဲမှာပါဝင်မဲ့ကျောင်းသားဟောင်းတယောက်ကတော့9ရက်နေ့မတိုင်မီအခုလိုအခမ်းအနားကြိုတင်ပြုလုပ်တာကိုသူတို့ကျောင်းသားဟောင်းတချို့ကစိုက်ကျင်တယ်လို့ RF ကိုပြောပါရတယ်။1962ခုနှစ်မတ်လ2ရက်နေ့မှာဒီမိုကရေစီအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အစိုးရကဇူလိုင်9ရက်နေ့ညနေပိုင်းမှာရန်ကုန်တက္ကသိုလ်ကျောင်းသားတပ်မကအဆောက်အဦရှိငင်းကြမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုစစ်တပ်နှတွင်နဲ့ပြစ်ခတ်ချေမှုန့်ခဲ့ပြီးနောက်တည့်ရက်ဖြစ်တဲ့ဇူလိုင်၈ရက်မနေ့လင်းအားကြီးမှာတော့ကျောင်းသားတပ်မကအဆောက်အဦကိုဒိုင်းနမိုက်တွေနဲ့ဘုံးခွဲဖျက်ဆီးခဲ့ပါတယ်။အဲ့ဒီဇူလိုင်9ရက်နေ့ပြစ်ခတ်မှုမှာတေဆုံးခဲ့ရတဲ့ကျောင်းသားအကြီးအထွတ်ကိုအစိုးရကဆယ်ခန်းအမဲရှိတယ်လို့ပြောပေမဲ့ပါဝင်ခဲ့တဲ့ကျောင်းသားတွေနဲ့မျက်မြင်သက်သေတွေကကျောင်းသား100ကျော်တေဆုံးခဲ့တယ်လို့ပြောပါတယ်။